နနဂိုင်တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်သခိုင်းတိုင်းဘက်ကနေချင်းပြည်နယ်ဘက်ကိုပြည်သူတွေခီးသွားတာမလုပ်ဖို့ PDF ဇိုလန်ကတတိပေးထားပါတယ်။တီးတိမ်ဖလန်းစားတဲ့မြို့တွေဘက်ကိုအသွာလာမလုပ်ဖို့တတိပေးထားတာကြောင့်စားရေးတောက်ရေးအခက်အခဲဖြစ်လာနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ23ရက်နေ့မှာလဲမတူပီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ချင်းပြည်နယ်ဘက်ကစီးရဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
။ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့ဖလန်းမြို့နယ်တို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနေစဉ်လိုလိုရှိနေပါတယ်။စံတော်အိုင်လာဆန်ရဲ့ဗုဒ္ဓနေကစကိုင်းတိုင်းကလေးမျိုးနယ်ကနေချင်းပြည်နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားဖြည့်ချီတက်လာတာကြောင့်ချင်းပြည်နယ်ဘက်ကိုပြည်သူတွေခီးသွွားတာမလုပ်ဖို့အတွက် PDF ဇိုလန်ကထပ်မံမြစ်တပ်ရဲခန့်တာပါတယ်။ဒါကြောင့်မလို့ဒီနေ့စံတော်အိုင်လာ73ရဲ့နေ့မှာကလေးမျိုးနယ်ဘက်ကနေချင်းပြည်နယ်ဘက်ကိုကားတွေအသွာလာမရှိဘူးလို့ကလေးမျိုးဒေသခံတူကပြောပါတယ်။
သူတို့တပ်ပွဲအချိန်မျိုးဖြစ်နိုင်လေဆိုပြီးတော့တက်လာဖို့ပေါ့နော်အဲ့လိုမျိုးသူတို့ထုတ်ပြန်ထားတာရှိတယ်ကိုကားတွေလည်းမသွားဘူးလို့ကြားတယ်ဘယ်ကားမှလေးကလေးမျိုးဝင်နေလေဟိုဘက်ကနေလည်းဆင်းလာတာမရှိဘူးပေါ့နော်
ချင်းပြည်နယ်တီးတိမ်ဖလန်းစားတဲ့မြို့နယ်တွေမှာနေကြသူတွေအနေနဲ့အစားအသောက်ကစလို့လိုအပ်တဲ့ကုန်ပစ္စည်းတွေကိုစကိုင်းဘက်ကဝယ်ယူကြရတာလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုအသွာအလာမလုပ်နိုင်တဲ့အခြေအနေတွေကကြာလာရင်အခက်အခဲရှိလာနိုင်တယ်လို့အဲ့ဒီကလေးမျိုးကပဲဆက်ပြောပါတယ်
။သွားလို့မရအောင်ဆိုတော့ဥမာကလေးရည်ဒီတီးတိမ်ဘက်ကိုသွားရလမ်းရယ်ပြီးတော့ဖလန်းဘက်ကိုသွားရလမ်းရယ်ရှိတာ哦ဆိုတော့တီးတိမ်ကလေးနိုင်ငံဖလန်းလို့သွားရလမ်းနေရှိတော့ခရီးတဲ့တင်ကားရီရောကုန်တင်ကားရီရောသွားလို့မရဘူးရှင်တော့ဒါကရေးရှိအခြေချဖြစ်လာနေတယ်ဆိုတော့ဒီကုန်စည်းနှုန်းတွေကြီးမြင့်မှုတွေတဖြည်းဖြည်းတော့ဖြစ်လာနေတဲ့အလားတော်ရှိရပေါ့ချင်းပြည်နယ်ဘက်ကဒီလူထုတွေတွေ့တော့အခက်တွေတော့ဖြစ်လာနိုင်တာပေါ့
စီရီတင်းမနေတဲ့မတူဘီမျိုးနယ်ဘက်မှာလည်းဒီကနေ့မနေ့ကစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်တိုက်မှုတွေရှိခဲ့ပါတယ်မင်းတပ်ကလည်းမတူဘီဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ကိုမတူဘီချင်းကာကွယ်ရေးအဖွဲ့ CDF ကနေစတင်ဘုံကွဲတိုက်ခဲ့တာဖြစ်တယ်လို့ CDF ပြန်ကြားရေးတောင်းဝန်ကိုနေလင်းဦးကပြောပါတယ
်ကျွန်တော်တို့နောက်ဆုံးတော့ဒီစစ်ကတက်လာတဲ့တီကိုတော့သူတို့ချီပေါ့နော်အဲဒီချီတိုင်းတော့တူရခါမှာကျွန်တော်တို့တပ်ဖွဲ့ဝင်တွေထောင်သားတဲ့မိုင်းအောင်နေပြီပေါ့နော်ဒါနဲ့အတီတော့ကျွန်တော်လည်းမသိသေးဘူးပေါ့နော်ကျွန်တော်တို့အခုအဲဒီမိုင်းခွဲတဲ့နေရာကမတူဘီရဲ့အရှိတ်ပေါ့နော်လေမျိုးချောဆုံပေါ့နော်အဲ့ဘက်မှာဖြစ်ပါတယ်ခင်ဗျာ
မင်းညပိုင်းကလည်းမတူဘီပလောဝလမ်းဆုံအခြေဆိုင်တဲဘွေးတက်စကန်ကိုမတူဘီ CDF အဖွဲ့တွေကနေတွားရောက်ပစ်ခတ်ခဲ့တယ်လို့ကိုနေလင်းဦးကဆက်ပြောပါတယ်
။စနိုက်ပါကတော့တဲဘွေးမှာအမေကကျွန်တော်တို့ပလောဝလမ်းဆုံမှာရှိတဲ့တဲဘွေးတက်စကန်ကိုကျွန်တော်တို့ပစ်ခတ်တယ်ပေါ့စနိုက်ပါနဲ့ပြတော့နှစ်ယောက်ကြတယ်ဘောတော့အထူးကျေးဇူးလဲဆုတ်ခွာနိုင်ရဲ့
မတူဘီဘက်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။မတူဘီဘက်မှာတော့ကျွန်တော်တို့မနေ့ကညကတော့ဘဒူဘီမှာကျွန်တော်တို့ခေဘွေစကမ်းမှာလုံရီတာဝန်ထမ်းဆောင်နေတဲ့အခွဲတွေကိုအဲဒီ PDF အမိခံအကြံပွဲ25ရောက်လောက်ကကျွန်တော်ပြစ်ခတ်ခဲ့တာတော့ရှိတယ်။အဲဒီမှာတော့ကျွန်တော်တို့ထိခိုက်ဒဏ်ရာရရှိမှုတော့မရှိပါဘူးဗျ
။မတူဘီမြို့နယ်မှာဇန်နဝါရီလ3ရက်နေ့ကစပြီးတော့မတူဘီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်တိုက်ဆိုလိုဖြစ်နေပါဗျ။မတူဘီမြို့နယ်ဘက်ကစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ကြောင်းချီလာနေတဲ့အတွက်အခြေမြေတိုက်ပွဲပြင်းထန်လာနိုင်တယ်လို့ CDF တွေကခန့်မှန်းထားကြပါဗျ။နဖက်တိုက်ပွဲတွေဖြစ်နေတဲ့နေရာတစ်လျှောက်ကကြေးရွာတွေကဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဇန်နဝါရီလ10ရက်နေ့ကစကိုင်းတိုင်းကလေးမျိုးတောင်ပတ်နှမိုင်ငန့်အကွာမှာရှိတဲ့တာစီကြေးရွာဘက်မှာစစ်ကောင်စီတပ်ကနေပစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးတဦးဒဏ်ရာ2ဦးဖမ်းခံခဲ့ရပါတယ်။ချင်းပြည်နယ်ကမတူပီမြို့နယ်ထဲမှာလည်းဇန်နဝါရီလ6ရက်နေ့ကတပ်ဖြတ်ခံထားရတဲ့ရဲသား10ဦးရဲ့ရုပ်အလောင်းတွေကိုမတူပီ CDF ကတွေ့ရှိခဲ့တဲ့အတွက်မိသားချုပ်ခဲ့ကြပါတယ်။CDF ဘက်ကအရက်သားတွေလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့တေဆုံးသူတွေဟာတိုက်ပွဲအတွင်းကြာဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။